င်္ဂလာပါခင်ဗျာအင်္ဂါညတရားလည်လိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့မြမတရားဥပဒေစိုးမိုးရေးဘယ်အခြေအနေဘယ်အဆင့်ရောက်နေပြီလဲဆိုတာကိုဆွေးနွေးကြမှာပါနိုင်ငံတော်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကတရားဥပဒေစိုးမိုးရေးတိုင်ပြည်မှာသိအရေးကြီးတယ်ဆိုတာကိုအလင်းတင်တိုင်းပြောဘူးတာအလုံးသိထားကြမှာပါဆိုတော့အခုအင်္ဂလီပါတီဦးဆောင်တဲ့အစိုးရတက်လာတာတစ်နှစ်နီးပါးရှိပါပြီဒီတစ်နှစ်နီးပါးအစိုးရအဖွဲ့အစည်းအုပ်ချုပ်ပြီးတဲ့နောက်ပိုင်းမှာတရားဥပဒေစိုးမိုးရေးအခြေအနေဘယ်လိုရှိပါသလဲလွန်ခဲ့တဲ့တစ်နှစ်နီးပါးကျော်ကတည်းပိုကောင်းလာပါသလားဒါမှမဟုတ်မပြောင်းမလဲငကိုအတိုင်းရှိနေပါသလားသို့မဟုတ်ပိုပြီးတော့များဆုတ်ယုတ်သွားပါသလားဒါကိုဆွေးနွေးကြဖို့ပါပေးနိုင်ဆွေးနွေးပေးဖို့ဖိတ်ကြားထားသူလူမှတူကတော့ပြည်တော်စုရှိနေများနှင့်ဥပဒေရေးရအထောက်အကူပြုသူများအဖွဲ့ရဲ့ယာယီတာဝန်ခံတရားလွတ်တော်ရှိနေကြီးဦးကြည်မြင့်ဖြစ်ပါတယ်ကျွန်တော်ကြိုတင်ဖိတ်ခေါ်ထားတဲ့နောက်တူကပြည်တော်စုလွတ်တော်ဥပဒေရေးရနှင့်အထူးကိစ္စရများလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်ဦးတင်မောင်ဦးပါကျွန်တော်တို့အခုချိန်ဒီတော့ဥတည်မောင်ကိုဆက်သွယ်လို့မရသေးပါဘူးတို့လိုရင်မူကစူးစမ်းပြီးတော့ဆက်သွယ်နေပါတယ်။ဒါရိုက်ပေါ်ဆွေးနွေးမဲ့သောတာရှင်တွေရှိပါတယ်။မှတ်ချက်ပေးဖို့ဆွေးနွေးထားသူတွေရှိပါတယ်။ဆိုတော့အခုတော့ပင်တိုင်းဆွေးနွေးပေးမဲ့သူလူကြီးကဒူဖြစ်တဲ့ရာလူတော်ရှင်နေကြီးဦးကြီးမြင့်ရောက်နေပါပြီ။မင်္ဂလာပါဆရာ။ဒါရိုက်လိုင်းစီစဉ်ကနေကြိုးစားပါတယ်။ဆက်ပါ။ဆိုတော့ဆရာရဲ့သဘောထားကိုအရင်ဆုံးကျွန်တော်တို့ပိတ်သက်တည်အောင်ပြောပြပါ။အခုအစိုးရလက်ထက်မှာတရားဥပဒေစိုးမိုးရေးဟာပိုကောင်းလာပါသလား၊ငကူအတိုင်းပါပဲလား၊ပိုပြီးတော့များရုပ်ရုပ်သွားပါသလားဆရာဘယ်လိုမြင်ပါသလဲခင်ဗျ။
ပိုကောင်းမလာတာတော့သိကြပါလေဗျာအဲဒါပေမဲ့လို့ရုတ်ရော့သွားလာဆိုတဲ့အခါကျတော့အဲအဲ့တူတော့ပြောလို့မရဘူးဗျာအော်ကျွန်တော်တို့က practicing lawyer ပေါ့လက်တွေလိုက်နေတဲ့အခါမှာတော့တိတ်မထူးခြားသလိုဖြစ်နေတယ်သူနည်းနည်းပါးပါအဟန့်လေးဖြစ်သွားသလိုလိုနဲ့နောက်ကျတော့တဝင်းမြေပြန်ရောက်သွားတာကိုကျွန်တော်ဆက်တော့တွေ့နေရပါတယ်ဗျာ
ဟုတ်ကဲ့ပါဗျာဆိုတော့နောက်ပိုင်းမှာကျွန်တော်နောက်ပိုင်းမှာဆရာရဲ့သဘောထားကိုလည်းဆရာရဲ့အမြင်ကိုလည်းကြည့်ကြတာပေါ့လေ။ဘာကြောင့်ပူကောင်းအောင်မလုပ်နိုင်တာလဲ။ဒါလို့တရားဥပဒေစမှုရေးကြည့်ပါတယ်လို့တဖွားဖွားပြောထားတဲ့ကြားတွေကဒါတကယ်လည်းအရေးကြီးတဲ့ကိစ္စပါ။တခါအဖြစ်အပျက်တွေအခြေအနေတွေဆိုတာလည်းပဲပြီးခဲ့တဲ့သတင်းပတ်တွေပြီးခဲ့တဲ့လပိုင်းတွေမှာကျွန်တော်တို့အားလုံးသိနေကြပါတယ်။သတင်းတွေတောက်လျှောက်လို့ကြားနေရတဲ့အခါကျတော့ဟလာလူသတ်မှုတွေတခါလူရဲမှုတွေခိုးမှုတွေစသည်အားဖြင့်အဲ့ဒီလူအပြင်ကိုဒီကားသမားတွေကနေပြီးတော့ရန်ရန်ကားကားလမ်းလဲကောင်မှလူတွေရှိမှရိုက်တာနှက်တာဆိုတာရလေပဲကျွန်တော်တို့သတင်းတွေမှာတွေ့နေရဆိုတော့ဘာကြောင့်များပူကောင်းမလုပ်နိုင်တာလဲဆိုတဲ့အခြေအနေကလေးနောက်ပိုင်းမှာကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးရအောင်ပါအခုကျွန်တော်နောက်ထပ်ရှေ့နေကြီးတူဖြစ်တဲ့ဦးကျော်လင်းကဆွေးနွေးဖို့အတွက်သူကကျွန်တော်တို့စီကိုတောင်းကြားထားပါတယ်ဆိုတော့ရှေ့နေကြီးဦးကျော်လင်းကိုကျွန်တော်ဒီနေ့ဆွေးနွေးသူတရားအဖြစ်ဆွေးနွေးပြီးကိုခံကြပါရစေ။ဆိုတော့ရှင်နေကြီးဦးကျော်လင်းကလည်းပဲဝါရင်ရှင်နေကြီးသူဖြစ်တဲ့အခါကျတော့ဆရာဦးကျော်လင်းရဲ့အမြင်သိပါရစေခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ဒီအနည်း40ကျော်လောက်ကျွန်တော်ဒီမှာဖြတ်သန်းခဲ့။အဲ့ဒါကျွန်တော်ကြည့်လိုက်တဲ့အခါကျတော့ဗျာဒီဒေါက်တာမမုံလက်ထက်မှာဥရီအချိုးကောင်ခွဲဆိုတော့ထည့်လိုက်တယ်ဗျာ။ရွေးရကိုလိုကိုမလို့ကြတော့အဲ့ဒီဥရီအချိုးကောင်ခွဲညံကြတော့လောရတယ်။အဲ့လိုရွေးရင်ရှာလောညံဖြစ်သွားတယ်။အရင်ကရွေးရဘလို့တော်လို့ဆိုကျွန်တော်ရေးဘက်ကဘယ်လိုလဲပါတီကြီးနဲ့ဥရီတယောက်ကအဲ့ပါကလေးအဖေတယောက်ကဒီလိုရည်ရည်နဲ့ပြည်သားမှန်ပြီးတော့ပြေသွားအဲ့တော့အများကြီးဖောက်ခါတာဒါပြန်တော့ဆိုရေရက်ကမနိုင်ဘူးအခုဆုံးရှိစာအမတန်တော်တွေကခေါ်ပြီးမေးလို့ဒီလိုဂျင်းဖို့မှာအမတန်တော်တွေစဉ်းစားလိုက်ပြီးကဘယ်ဟာဖြစ်လဲဆိုတော့တေကံကကြောက်တော့ကကြိုက်ပြည်သားမှန်ပြီးတတ်တဲ့အထိကအဲ့လိုဒီကြိုက်ကြတဲ့တော့စဉ်းစားပြီးတေကံကိုဖော်ထုတ်နေတယ်အဲ့ဒီလူတွေလူကောင်းတွေဥနေဝင်ရလူကောင်းတွေလူတွေလူမလူဥစုဖြစ်ကြည့်တယ်ဗျအဲ့ဒီမှာလူတွေကြောက်ကုန်တာပဲအခုကျတော့ရေရက်ကလည်းလူတွေနေနေပြီးတော့မှအခုဒီရေကျုပ်စုံတို့အပါအဝင်ဟိုဒီကိုယ်ကိစ္စကလူရှင်းဝင်စားဆိုကျွန်တော်ဝင်တာပါတယ်။ဒါနဲ့သူတို့ကလူဝင်သေးနေဝင်လာ။သူတို့ကသူတို့ဝေးထားနိုင်လား။အခုလူဝင်လာနေရပြီးတော့လူတွေစဖို့ကြည့်ကြတာ။ဘာလို့ကိုယ်လာပြီးတော့တပည့်မခံလို့ဆိုဘူး။အဲ့ဒီစီတီကြီးကဆရာမွေးတပည့်မွေးစီတီကြီးကရေတပ်ဖွဲ့ကြီးနဲ့ပြည့်စည်သွားတယ်။ရေတပ်ဖွဲ့ရဲ့တကယ်တော်တဲ့လူတွေကအခုကာနာလည်းမရှိဘူး။နောက်ပြီးတော့ဝင်းစာနဲ့ဝန်နန်းနဲ့မမြတဲ့ခါကျတော့လေဝင်းစာကြားထဲမှာသူတို့အဂရိလက်ဆံဖြစ်ကုန်ပြီးတော့အခုခါကျတော့ဗမာပြည်အရှင်ကြီးရဲ့ယူရင်းတို့ရေတပ်ဖွဲ့ကြီးယူရင်းဦးတယောက်ဦးလေးစုမလေးယူရင်းတော့ပါတယ်ခင်ဗျ။ကျွန်တော်တို့အတူတူပြောပြရအောင်
။ဟုတ်ကဲ့ပါဆရာ line မှာဆက်နေပေးပါကျွန်တော်တိုက်ဆွေးနွေးမဲ့သတင်းရှင်တွေဖိတ်ခေါ်ပါမယ်ပထမဦးဆုံးတစ်ယောက်ကဒီအမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မှာနေထိုင်တဲ့ကိုကျော်စိုးပါကိုကျော်စိုးဘိုးရောင်းနေဆွေးနွေးပါခင်ဗျာအလိုရင်တို့ရှင်ကိုကျော်စိုးဟုတ်ကဲ့ကိုကျော်စိုးကြားပါလား
ဟုတ်ကဲ့ကျန်ရတယ
်ဟုတ်ကဲ့ကိုကျော်စိုးဘိုးရောင်းနေဆွေးနွေးပါခင်ဗျာကြားပါတယ်အ
ာဟုတ်ကဲ့ဒီခုနကပြောသလိုပေါ့ဗျာရှင်းအကြီးပြောသလိုဒီတရားဥပဒေစိုးမိုးရေးကတော့တိတ်မတိုးတဲလာဘူးဆိုတာတော့ဒါလက်ခံပါတယ်အဲ့နောက်တစ်ခုကဒီမှာလေဟိုအစိုးရနဲ့ဒီမှာဒီလုံခြုံရေးပိုင်းဆိုင်ရာမှာဒီဟိုဟာစစ်စီရင်ဥပဒေပေါ့ဗျာအဲ့ဒီဥပဒေကိုအစိုးရကလည်းမခံရခါကြတော့လုံခြုံရေးပိုင်းကလည်းသူကဒီဒါကြောင့်လုံခြုံရေးကိုမပေးမှန်ဘူးဆိုတဲ့ပုံစံမျိုးနဲ့သူကလည်းလက်ပြလက်ပြဟိုထောက်ပြလိုက်တဲ့ပုံစံမျိုးပေါ့ဗျာ
အဲ့လို
သူတို့နှစ်ယောက်ကြားထဲမှာအစံမပြေတဲ့သဘောမျိုးကိုဟိုနည်းနည်းလေးပုံပေါ်သွားတဲ့သဘောပေါ့ဗျာကျွန်တော်အဲ့လိုပြောချင်ပါတယ်
ဟုတ်ကဲ့ပါကိုကျော်စုကျေးဇူးတင်ပါတယ်ကျွန်တော်တို့ပင်နယ်ဆွေးနွေးပွဲကိုဖိတ်ခေါ်ထားတဲ့ဦးတင်မောင်ဦးဒီလိုင်းပေါ်ရောက်ပါပြီဆရာဦးတင်မောင်ဦးကြားပါလားခင်ဗျာ
ဟုတ်ပါပြီ
ဟုတ်ကဲ့ကျွန်တော်တို့စီစဉ်ရဆပြီးတော့မဟုတ်လို့ဆရာကိုကျွန်တော်မိငုံတစ်ခုနဲ့အရင်ဆုံးစပါရစေလက်ရှိမြန်မာနိုင်ငံတရားဥပဒေစိုးမိုးရေးကပိုကောင်းလာပါသလားငကူအတိုင်းပဲလားရုတ်ရော့သွားပါသလားဆရာဘယ်လိုသင်ပါလဲခင်ဗျာ
ဒီလက်ရှိစီစဉ်ပိတ်တဲ့ဆိုတော့ဒီလိုမျိုးတရားဥပဒေစိုးမိုးရေးကကြာချင်းတွေလို့ပြောလို့ရပါတယ်အဲ့တော့ဒီလိုကြာချင်းတွေဆိုတာကိုလက်ရှိအုပ်ချုပ်ရေးဆိုတာဘက်မှာတာဝန်ရှိတဲ့လူတွေတို့တော့ပြောရတယ်လေကြားနေရပါတော့နော်ဒါမျိုးတို့ကျွန်တော်မြင်ရတော့ဒီတရားဥပဒေစိုးမိုးရေးကြာချင်းတွေပြောကောင်းတဲ့အချိန်မှာဖြစ်လာတာမဟုတ်သလိုပြောလို့ပြတ်မှတ်ဖို့ပြောလို့အချိန်ပြတ်မှာဖြစ်ပါတယ်ဆိုလိုတာကတော့အချိန်တွေပြတ်မှာလို့တရားဥပဒေစိုးမိုးရေးကြာချင်းကရှိနေတယ်ကာလရှိတခုမှလည်းတာပြင်းလာရှိနိုင်တယ်။ဒါလည်းတက်မှတ်ပြတယ်လေအချိန်ချင်းချင်းမှာလုံနိုင်တာလည်းရှိတယ်လို့အချိန်ပေးပြီးတော့လည်းလုပ်ကြည့်ရှိမှလို့ထင်ပါလား
။ဟုတ်ကဲ့ခင်ဗျာရုပ်ချင်းမြင်ရုပ်တမောင်ရဲ့ဆွေးနွေးချက်ပေါ်ဘယ်လိုသဘောရလဲဒီကိစ္စကအချိန်ယူပြီးလုံးဝမဲ့အချိန်ဒီမှာရှိနေတယ်ဆိုတာ
။အဲဒီဟာကကျွန်တော်လည်းဟိုသဘောပေါ့တော်တော်များများသဘောတူပါတယ်။ဆိုတော့လည်းပဲကျွန်တော်တို့ကတိုင်းပြည်ကအဲ့ဒီလောက်အချိန်မပေးနိုင်ဘူးကြာတိုင်းပြည်ကအများကြီးနာခဲ့တဲ့အခါကျတော့တိုးတက်မှုကိုတိတဲ့ပုံပြီးနည်းနည်းဆန်းဆန်းလေးတိုးချင်တာပေါ့ဗျာ။ဒါကြောင့်တိုးတက်မှုနည်းနည်းဆန်းဆန်းရှိအောင်ကျွန်တော်တို့ဝိုင်းဝန်းကြိုးပမ်းရမယ်။အစိုးရကခုနကတရားစီရင်မှာတာဝန်ရှိတဲ့လူတွေကတိတဲ့တော့စူးစမ်းဖို့လိုမယ်ဗျာ။အဲ့လိုပြောပြီးတော့အချိန်ယူရမယ်ဆိုပြီးတော့ဒီတိုင်းကြီးလက်နေတော့မဖြစ်ဘူးဗျာ။တတ်နေတော့ရတယ
်။ဟုတ်ကဲ့ခင်ဗျာ။ဒါရိုက်ဆွေးနွေးမယ်တော့ရှိလူတစ်ဖက်ခေါ်ပါမယ်ဆရာဦးကြည်မြင့်နောက်ထပ်ကျွန်တော်တို့ဆက်ဆွေးနွေးတာပေါ့။ရန်ကုန်မြို့က slide ဘွေကိုစလိုင်းဘလူသဘောရပါတယ်တရားဥပဒေစိုးမိုးရေးဘယ်ဆင့်တဲ့အခြေအနေရှိနေပါလဲ
ဟုတ်ကဲ့တရားဥပဒေစိုးမိုးရေးနဲ့လုံချင်းကိုပြောရမယ်ဆိုရင်တော့နိုင်ငံရေးဓမ္မတွဲတော့ပုံမဆိုးရလာတယ်လို့အဲ့လိုပဲမြင်တယ်အဲ့တော့ဘာဖြစ်လို့အဲ့လိုဖြစ်ရတယ်လဲဆိုရင်အခုလက်ရှိအစိုးရကပြည်သူအစိုးရအရင်တုန်းကအစိုးရဆိုရင်တော့တမတော်အစိုးရလို့ခေါ်ရမှာပေါ့အဲ့တော့လုံချင်းကြီးနဲ့တရားဥပဒေစိုးမိုးရေးကိုလုပ်ရတဲ့နေရာမှာတရားရုံးကတော့အမေရံပဲလက်နဲ့ကင်ဒီရဲ့လက်အောက်မှာပဲရောက်သွားတော့တကယ်လို့များလင်းနေကင်ဒီကျွန်တို့ဟိုတတ်မတော်ဖက်ကတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးကိုလိုလိုလားလားနဲ့မလုပ်သေးဘူးဆိုရင်တော့အစိုးရကလုံနိုင်စွာမရှိပါဘူးဥပဒေချေခေါင်းပဒေရတော့လကောင်းနောက်ပြီးတော့မှလက်ရှိအနေထားရတော့လကောင်းအဆင်ပြေမှာမဟုတ်ဘူးအဲ့တော့ပြည်သူလုံခြုံရေးကတော့ကျွန်တို့ပြည်သူအစိုးရကိုကျွန်တို့တင်ဖြောက်ထားတဲ့အတွက်ကျွန်တို့အများကြီးလူထုတွေကဟိုဟာတက်နိုင်တဲ့လုံခြုံရေးရတော့ယူဖို့လိုနေနောက်တကယ်လို့ပြအစိုးရကစေတနာကောင်းဒီဟိုတပ်မတော်ကစေတနာကောင်းရှိလာပြီးတော့မှအရင်တော့သူတို့အစိုးရတွေကိုစိုးခိုင်းပြီးတော့မှစိတ်နှလုံးပြောင်းလဲပြီးတော့သူတို့အစိုးရကိုကာကွယ်ပေးမယ်လုပ်ပေးမယ်ဆိုရင်တော့ပုံမကောင်းလာမယ်နှုတ်မဟုတ်ရင်တော့နောင်နာကမှလည်းပဲအထူးတစ်ထည့်နိုင်ငံရေးဓမ္မတွေတွေ့လို့ပုံမစိုးရလာမယ်လို့ကျွန်တော်အဲ့လိုပဲမြင်နေတယ
်ဟုတ်ကဲ့ slide ဘွေကုံကျေးဇူးများကြီးတင်ပါတယ်ဦးတမောင်ဦးကအချိန်နေပူဆိုးလာတယ်လို့ပြောပါတယ်ဦးကြည်မြင့်ကအချိန်နေပူတိုးတက်လာတဲ့အချိန်ကြီးမရှိဘူးလို့ပြောပါတယ်ဆိုတော့ဇာဦးနောက်ဆုံးကိုကျွန်တော်မေးချင်တာကဇာဦးတင်ပါဦးခင်ဗျာအခုလက်ရှိဇာဦးနောက်ပြောသလိုအချိန်ယူပြီးတော့လုပ်ရမယ်ဆိုတော့အခုလက်ရှိကောတရားဥပဒေစိုးမိုးရေးပို့ပြီးတော့အားကောင်းလာအောင်ထိထိရောက်ရောက်လုပ်နေတဲ့အချိန်ကြီးရှိပါရဲ့လားခင်ဗျာ
ခင်ဗျာဒီလိုပြန်ပါလို့လေအချိန်ဒီဒီမှာလည်းလုပ်တင်လာပြီးလုပ်ရမယ်အောင်မီအောင်အချိန်ဒီလိုလုပ်တင်လာတဲ့လည်းလုပ်ရမယ်ဒါကြောင့်ဒီကိစ္စမှာဒီနေ့ဒီနေ့ဒီချိန်ဒီသားကြရတော့ဒီဒီတွေကလူပြီးအစီအစဉ်အပြီးစိတ်ကြောင့်လေတရားဥပဒေပြင်ဖို့တာလာလို့နေရတယ်။ဒါမှလည်းဒီလိုလေတရားဥပဒေပြင်ဖို့ဒီသားကြရတဲ့ဒီလိုလေတရားဥပဒေပြင်ဖို့ဒီလိုလေအစ်စ်စိတ်အနေနည်းရမှာဖြစ်ပါတယ်။ဒီရမောင်းရဲ့ဒီလိုကဒီလိုလေဒီလိုလာဖြစ်တယ်။အဲ့တော့ဒီဒီတွေဒီလိုဒီမှာအတိပညာရှင်တွေတက်ပညာရှင်တွေသက်ကောင်ဆောင်ရဝိညာဉ်တွေအကြီးကြီးတွေကျွန်တော်တို့ပြည်သူအားလုံးကဒီလိုကြောင့်ဒီလိုဒီပါလေစီတုအားဖြင့်တရားဥပဒေစိုးမိုးရေးကိုအထူးတည်ခြင်းမှာအောင်မြင်လို့နိုင်ရည်လို့ကျွန်တော်ကဒီစီလာလေကျွန်တော်တို့အခုကော်မရှင်နေနေတယ်ဒါဝင်ကလုပ်တဲ့ခါမှာကျွန်တော်တို့ကျွန်တော်အနေနဲ့ဒီလိုဒီလိုလုပ်တော့ကျွန်တော်တို့ဒီတော်စုအစိုးရအစိုးရအထူးတည်အစိုးရကြီးတွေအလားတူကျွန်တော်တို့တရားစီရင်မှုတွေကအစိုးရကြီးတွေနိုင်ငံရေးလက်ထက်ပေါ်မှာရှိတဲ့ဒီလိုတောင်းတဲ့ဆောင်တွေအစိုးရကြီးတွေအလားတူအကျဉ်းအကျောင်းမှာတာဝန်ယူနေတဲ့ဒီမှာဒီတက္ကသိုလ်ကြီးတွေကလည်းရုပ်ကိုအုပ်ချုပ်တဲ့အဖွဲ့ကြီးဒီပုံစံကြီးရုပ်ရှင်ကြီးကအစည်းအဝေးလေးအလားတူကလေးတွေတပင်းပြည်ရာကြီးစသဖြင့်ပေါ့ဒါတွေအောင်အလုံးပေါင်းစီပြီးတော့ တယ်။အကြပ်ပဲအခွင့်အရေးတွေဆိုတော့ကိုပေါင်းပြီးတော့ကော်မရှင်နဲ့ဆောင်ရွက်ပေးနေပါလေ
။ဟုတ်ကဲ့။
ကျွန်တော်ကျောင်းသားတွေတပည့်တွေအကုန်လုံးလုပ်နေရတဲ့ကြားလို့အပြင်ပေါ်မှာလည်းဆိုလို့တရားဥပဒေပြင်ပြီးတော့ကျက်မှတ်လာလိမ့်မယ်လို့ဒီမှာလေအဓိကတော့ပြည်သူအားရတော့အဓိကဖြစ်ပါလေ
။ဟုတ်ကဲ့။ကျောင်းကြီးမြင့်ကျောင်းကြီးမြင့်ကတိုးတက်မှုမရှိဘူးလို့မြင်တော့မတိုးတက်ရအောင်ဘာအခက်ခဲတွေရှိနေတယ်လဲလို့ဆရာမြင်ထားပါတယ်လေအဓိကကြတဲ့အခက်ခဲဒီတစ်ချက်သုံးချက်လောက်ပြောပါဆရာ
အဓိကကြတဲ့အချက်ကတော့ဗျာ2008ခုကဥပဒေကြီးတရားစီရင်ရေးကပြီးကြဖြစ်တယ်ဒါလည်းကောင်းပါတယ်သို့တော်လည်းပဲအဲ့ဒီတရားစီရင်ကောင်းတဲ့ပြီးကြဖြစ်တယ်ဆိုတော့ဒီဘုံစီစစ်ဖြစ်ပြီဆိုရင်လည်းကောင်းတယ်လို့အခုဥစားတဝက်ပဲဒီဘုံစီကရထားတော့အဲ့ဒါကြီးကကလန်ကြီးဖြစ်နေတော့ဒီကောင်ကြီးတော့တရားရုံးချုပ်တရားသူကြီးတွေကဟိုခု7ယောက်ခတ်ရမှာဟုတ်6ယောက်ပဲရှိရ9ယောက်လိုနေအဲ့ဒါကိုအများဆုံးပြည်သူဒီမိုကရေစီဘက်ကိုလိုလားတဲ့တရားသူကြီးတွေကိုမှန်ကန်မျှတအောင်လုပ်မယ်တရားသူ9ယောက်ကိုအများဆုံးအသာထုတ်ဖို့လုပ်တယ်တရားရုံးချုပ်ကြီးကစပြီးစီးနယ်ကမ်းနဲ့တက်မှတ်မှာအောက်စစ်တွေကတက်မှတ်မှာအဲအပေါ်ဆုံးကတရားသူကြီးကလည်းကို့အမှုနဲ့ကို့ခြားလက်ပတ်တွေရမ်းနေပြီးတော့6လမှာတစ်ခါပေါ်တစ်မိနစ်ပါကြာမှာအမှုကိုတစ်ခါပေါ်အဲ့တော့ပဲစီနိုင်တဲ့အခါကျတော့ဘာရှိလာလဲဆိုတော့ဒီအပေါ်တရားရုံးချုပ်ကိုတက်ပြီးအမှန်တရားကြာမှာအလွန်ပင်ပန်းနေသူပြပင်ပန်းဆင်းရဲကြတယ်ဒါကြောင့်တရားရုံးချုပ်ကြီးဟာအင်းအားရှိချင်တဲ့ဒီမိုစီလိုလားတဲ့လူတို့ကိုအမှန်လုပ်ပေးမဲ့လူတွေနဲ့ဆက်အားဖြစ်နေတယ်အဲ့လူတွေကလည်းကြောတိုင်းနေပြည်တွေမှာလည်းပဲဒီလိုပဲလူတို့လိုလားတဲ့တရားသူကြီးတွေနဲ့ဆက်ဖြစ်ရမယ်ဖြစ်ပြီးတော့အဲ့ဒီလိုအင်းလိုက်အားလိုက်ပြည်သူတွေကကိုဒီမိုစီအားသူတွေဘက်ကနေပြီးတော့ဆက်လာပြီးဆိုလို့ရှိရင်တဲ့ဝန်ထမ်းတရားစီဝန်ထမ်းရန်ရာယူတယ်ထိုက်တဲ့လောက်ထိမ့်သွားနိုင်တယ
်အဲ
့လိုမျိုးပဲတရားဥပဒေကြီးကပြော့နေတယ်ဟားနေတယ်ဆိုရင်တော့ဒီတရားစီကြီးဘလို့မှလုံးလို့မရဘူးဆိုတော့ကျွန်တော်ကဒီလိုပဲမြင်တယ
်ဟုတ်ကဲ့ကျောင်းကတော့ပြောတဲ့အချိန်မှာတရားဥပဒေတရားသူကြီး7ဦးရှိရမှာကို6ဦးရှိတယ်9ဦးတောင်လက်လက်နေတယ်ဆိုတော့ဘာဖြစ်လို့9ဦးတောင်လက်လက်နေပြီဘာဖြစ်လို့အဲ့ဒီ9ဦးကိုအစားတို့မခန့်ထားနိုင်တာလဲခင်ဗျာ
အဲ့လက်လက်နေတာတော့ပထမ9ယောက်ခန့်ထားတာနေပြီးတော့တယောက်ကဆုံးသွားတယ်မကြခင်ကအဲ့တော့မျိုး6ပဲကြာနေ9ယောက်ကတော့အရင်ဆုံးကလက်ချက်တွေကမခန့်လားမခန့်နေဆိုတာကလည်းပဲခုနပြောလို့ပေါ့သူတို့ဓာတ်နဲ့စန့်ကြည့်တဲ့သဘောမျိုးနဲ့တန်းတာပေါ့ဗျာအခုစန့်ကြည့်တဲ့အခါမနိုင်မနှင်းနေဖြစ်လာပြီဒါကြောင့်မလို့နောက်ဆုံးကအမြန်ဆုံးအသာထိုးရလိမ့်မယ်အသာထိုးမယ်ဆိုတော့လေဒီနောက်ဆုံးကမှဆက်နေတဲ့အခက်အခဲကဘာလဲဆိုတော့အရင်တရားသူကြီးဟောင်းနေ ਉਹ ပဲခန့်နေတဲ့အစင်လာတော့လုံးဝကိုတရားစီရင်မတိုးတက်ဖဲနဲ့အဲဘယ်လိုပြောမလဲဒီဒုံရင်ဒုံရင်ပဲဖြစ်နေတော့အဲ့ဒီတရားသူကြီးဟောင်းနေ ਉਹ သမရာကြီးကไม่ทันกินหรอกだからดูหลูช้าနေတဲ့အတွက်ช้าနေတယ်လို့ကျွန်တော်တို့သိရတယ်
ဟုတ်ကဲ့ပါ
หลูช้าတော့ဘယ်မှန်လေးကြာပြီးတော့အသာထိုးပါလို့ကျွန်တော်တို့ကတော့မေတ္တာဆက်ခင်ပါ
ဟုတ်ကဲ့ပါဒါရိုက်ဆင်းတွေတို့တော်ရှင်တွေဆက်ပြီးတော့ဖိတ်ခေါ်ပါမယ်စကိုင်းတိုင်းကန့်ဘလူမြို့နယ်ကဦးစိုးထွန်းဦးစိုးထွန်းတရားဥပဒေစိုးမိုးရေးဘလူအခြေအနေရှိနေပါလဲခင်ဗျဟု
တ်တရားဥပဒေစိုးမိုးရေးကြောမယ်ဆိုရင်ပူဆိုးလာတယ်ဆရာကြီးကျွန်တော်တို့ဒီကောင်မှာကျွန်တော်ဒီမှာဆိုဘာရီဘောလေးဆိုလောင်ကစားဘောတွေညာဝတ်တော့ကားဘောတွေညာနော်ရုပ်ခုနကပြောလို့ကုလလို့လေးစိတ်မှာဥက္ကုတိဖြစ်တဲ့ကိစ္စဆိုကျွန်တော်ပြေးကြည့်လိုက်တယ်ဒီဥတီလင်းကခေခါကဘာကြောင့်တူလာတဲ့ခီးစဉ်ကားကိုမလေးလာကြတာလဲပေါ့ဗျာဒါလေးတွေသူကားငါမရှိခဲ့တော့ဘူးဗျာအဲဒါမျိုးလေးတွေရှာဖွေနေကြတာပေါ့ကျွန်တော်တို့ဒီမှာဆိုလဲအခုကပိလိုက်ကြီးလဲငကိုထက်ပိုဆိုးတယ်ဗျာဟိုဝတ်တော့လဲကျွန်တော်မရှိသေးရဲ့မိတ်ဆွေရဲ့ကားဆိုရင်အခက်နဲ့သွားနေတယ်ရပါနေတဲ့နေရာမှာဒီမှာကင်မလာနုနောက်တစ်ခါဟွာလို့၆ဆိတ်နဲ့ပြေးလာတယ်အော်ဖိုက်နဲ့ပို့တယ်တစ်ခါကလုံခဲ့တဲ့၆လတော့
ပြ
ူနားလေးမှာဖိုက်ကနေကော်မလီပုတ်မိတယ်ပုတ်မိတဲ့အချိန်မှာသူကတော့ရှောက်မရှင်းဘူးပြမရှင်းဘူးဆိုဒီကားပေါ်မှာသူ့ဆက်ကြည့်စီပြီးပါလာတော့အဲ့တော့သူကနေပြီးတော့တော့ရှောက်မောင်းပြီးဒီကားပေါ်မှာသူကနဖပြားပို့သူကပါလာနေတာအဲ့ဒါနဲ့သူကြောင်းနဲ့တက်လိုက်ရတယ်ဆိုတော့ကျွန်တော်စဉ်းစားနေပြန်ကြားလိုက်ရတယ်
ဟုတ်ကဲ့
ပြောချင်တာကအဲခါရတဲ့ကော်မလေးလေဆိုင်ကနေကော်မလေးလေအားမဟိုပေါ့ဗျာဟိုခါသာဥပဒေရဲ့ခ
ါသာ
ကိုမရလိုက်နောက်တစ်ခါခုနပြောသလိုနံပါတ်ကိုမှတ်မိလိုက်လို့တိုင်ရမယ်ဆိုရင်လည်းတကယ်ကားပိုင်ရှင်လိုင်းချင်းမှန်မှားကားပိုင်ရှင်မှလည်းလာရောက်ပြီးတော့ဖိကြိုက်တတ်ပါတယ
်ဟုတ်ကဲ့ခင်ဗျ
ကျွန်တော်တို့အဲဆိုလို့ရဒီဥပဒေစိုးမိုးရေးမှာကျွန်တော်တို့ဘုံရောင်မှာလည်း
ဟုတ်ကဲ့ပို့ဆိုနေတယ်ပေါ့နော်ဟုတ်ကဲ့ပါဘ
ူး
ဟုတ်ကဲ့ပါဟုတ်ကဲ့
ဟုတ်ကဲ့အားမရဘူးပေါ့ဗျာကျွန်တော်တို့
ကတော့ဒီ
ဆွားကိုကျွန်တော်တို့ကိုယ်တိုင်မဲ့ပေးခဲ့တာ
ပါဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဦးစိုးတင်ကျွန်တော်သဘောထားလေးရှင်းပါပြီခင်ဗျာကျွန်တော်တစ်စက်တောက်တယောက်တစ်စက်တည်းပြစ်ခေါ်ပါမယ်မန္တလေးမြို့ကဦးတန်းမောင်ဦးတန်းမောင်ဘယ်လိုလုပ်ရလဲဟုတ်
ကဲ့ဟုတ်မင်္ဂလာပါ
ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဦးတီတီတင်လိုက်တဲ့အစိုးရကဗျာဟုတ်လားတီတူဘုံကတန်းပြော်လည်းမပါလာဘူး ပြည်တယ်ရဲရလည်းမပါလာဘူးလေသူတို့နားလည်ပြီးရမှာဟာလာပြည်သူတင်လိုက်တဲ့ဒီနှစ်ကြီးမှာ2015မှာဘလို့ဆယ်တော်ဘာဟာလာ NLD ကနိုင်တော့လဲဆိုတာသူတို့မြင်တယ်လေဒီပေါ်မှာသူတို့နားလည်ပြီးရမှာပါဟောဒီစစ်တပ်ထဲမှာလည်းဗိုလ်ချုပ်ခက်ခဲတဲ့စစ်သားတွေလည်းရှိပါတယ်စိတ်ကောင်းရှိတဲ့လူတွေရှိပါတယ်နော်အဲ့ဒါလေးပါနောက်ခုဒီခုတည်းသိလက်ထက်တုန်းကသူပြောရလေဒီသူ့လက်ထက်မှာဒီထောင်သက်တွေအများကြီးသူသူလူမိုက်တွေဂိုင်းကနာတွေဖွဲ့လာတယ်ဖွဲ့လာပြီးတော့နောက်ကအကျိုးတန်တဲ့လူရှိတယ်အဲ့ဒါလည်းမဖန်တီးခဲ့ပါဘူးအဲ့ဒါမဖန်ခဲ့ပါဘူးအဲ့ဖွဲ့တွေလည်းသူကထောင်ကျက်တွေတောင်းကျမ်းနေတာလေအခုဖြစ်သွားလဲမန္တလေးအုပ်စုတွေနဲ့ပတ်သက်နေတယ်ဆိုတော့ဟဲ့လားမန္တလေးက
ဟုတ်ကဲ့
အကျိုးဒီမိုကရေစီလိုလားလို့ရှိတယ်ဒီမိုကရေစီမလိုလားလို့ရှိတယ်လေဒီမျိုးဆိုတာတက်မယ်တည်ရမယ်ဆိုတချို့လူကိုရမ်းပါတယ်ပါလာတယ်လေကို
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီစစ်တမ်းနဲ့ဒီပြည်ထရေးကပါဝင်ပတ်သက်လိုက်ရင်ပြည်သူပဲပါလိုက်ရင်ကောင်းပါတယ်ဆိုရင
်ဟုတ်ကဲ့ပါခင်ဗျာ
အမြန်သူတို့ပြောင်းလဲခြင်းလုပ်ပေးခြင်းမျိုးလို့ကျွန်တော်ပြောတင်ပါဟုတ်ကဲ့ဆို
ကျေးဇူးများတင်ပါလို့တင်ပ
ါ
ဟုတ်ကဲ့နောက်တူကစကိုင်းတိုင်းမော်လိုက်မြို့နယ်ကကိုမျိုးမြင့်ကိုမျိုးမြင့်ကရောဘယ်လိုမြင်ပါလဲခင်ဗျာ
ဟောဟုတ်ကဲ့ခင်ဗျာသူပြာဦးရေစိုးမျိုးကြီးကတော့ငိုတိုင်းမျိုးရှိနေသေးတယ်လို့ကျွန်တော်ကဒီမှာလည်းဘယ်လိုဖြစ်လို့ဆိုတော့ခုလုံးကြီးရဲ့ပုံမှန်မျိုးကသူတို့လေးအပ်တဲ့ဟာကိုဆွဲဖို့လောက်ပဲရှိတာခုသူတို့ကပေါ်ကြည့်ရဲ့ပုံမှန်မျိုးလူတို့ဆောက်ကိုမပြေနိုင်ဘူးအဲ့တော့ဘလို့ကမပြေနိုင်ဘူးလို့ကျွန်တော်ပြောလိုက်ပါတယ်ပြာဦးရေစိုးမျိုးကြီးကဘယ်လိုဖြစ်လာတယ်လို့
ဟုတ်ကဲ့ကိုမမင်းအတန်တိတ်မကောင်းပါဘူးခင်ဗျာကိုမမင်းဆွေးနွေးချက်ကျွန်တော်ပေါ်ပြီးထင်ပါတယ်ကျေးဇူးအများကြီးတင်ပါတယ်ကိုမမင်းကြီးကျွန်တော်တို့စီကိုအီးမေးလ်နဲ့ဆွေးနွေးထားတာတချို့လည်းအတည်ပြုခြင်းပါတယ်တူကတရားဥပဒေစိုးမိုးရေးထူးခြားပြောင်းလဲမလာပါဘူးတဲ့မောင်တက်တနအမေရိကန်နိုင်ငံကတော့အနော်ဒီစိုးရတက်လာပြီးတင်းတင်းပြပြရှိတဲ့အချိန်တရားဥပဒေစိုးမိုးရေးဟာဦးသိန်းစိန်စိုးရလက်ထက်ထက်ပိုကောင်းမွန်လာတယ်လို့ယူဆမိပါတယ်တဲ့ဘာကြောင့်လဲဆိုတော့ရတားအတွင်ဆောင်ဦးသိန်းစိန်စိုးရလက်ထက်တုန်းကပြည်ရေးကိုစိုးရကကင်ထားပြီးတရားဥပဒေစိုးမိုးရေးထဲလူလူစုအကျိုးစီးပွားကာကွယ်ရေးနဲ့နိုင်ငံရေးမှာအဓိကအသုံးချသွားတာကြောင့်ပြည်သူတွေတက်တနပေါင်းစုံနဲ့ငြိမ်းဆန်ရပါတယ်တဲ့အခုအနော်ဒီစိုးရလက်ထက်ပြည်ရေးရအစိုးရလောက်မှမရှိတဲ့တင်စိုးရနဲ့ပူးပေါင်းဆောင်မှုအားနည်းပေမဲ့အစိုးရကတရားဥပဒေစိုးမိုးရေးပိုင်းကိုပြည်သူအားတက်တက်နဲ့ဆောင်ရွက်နေရဆောင်ရွက်နေရတယ်။ဒါကြောင့်ပြည်သူနဲ့အစိုးရနဲ့ပြည်သူပူးပေါင်းဆောင်မှုအားကောင်းတာကြောင့်အစိုးရဟောင်းတဲ့တာလွန်ကောင်းမှုတွေလို့ယူဆမိပါတဲ့။ယူဆမိပါတယ်တဲ့ဆက်ဥတမောင်ဆွေးနွေးတာနဲ့လာတဲ့တူပါတယ်။ရန်ကုန်ကဥမြင့်စိုးကတော့တရားဥပဒေစိုးမိုးမှုမရှိရင်အစိုးရကိုပြင်နေကြမယ်။တရားဥပဒေစိုးမိုးမှုမရှိရင်မတည်မငြိမ်ဖြစ်မယ်။အပိုင်းတစ်ပိုင်းရှိတယ်တဲ့။တင့်မှုကျွလွန်တဲ့ပိုင်းရယူထင်းထင်းနဲ့ပိုင်းဆိုတော့သူကတော့ပြင်းမှုကျွလွန်တဲ့အပိုင်းမှာလည်းပဲတမင်ကျွလွန်တာကျွလွန်မှုကျွလွန်ပြင်းစင်တာတွေကိုတွေ့ရတယ်လို့ပြောပါတယ်။ဥရီထင်းထင်းတဲ့အဖွဲ့အစည်းတွေမှာရက်တက်ဖွဲ့ရာနှိကွေးစွာကင်တန်နေတာထင်ရှားပါတယ်။ဒါကြောင့်တရားဥပဒေစိုးမိုးမှုအလွန်နှေးကြပါတယ်တဲ့။ Facebook ကဆွေးနွေးထားတာတွေထဲမှာတော့တရားဥပဒေစိုးမိုးမှုဘိုင်းကိုတာဝန်ယူထားတဲ့ဝန်ကြီးဌာနတွေကအစိုးရမှမရှိသလိုလက်ပြီးလက်ယူလည်းမပြောက်သေးပါဘူးတဲ့။ငြိမ်းချမ်းရေးလည်းပြေဝါမရှိသေးတော့မရှိသေးဘူးလို့ပဲပြောပြစီတဲ့။နောက်တူကတော့တရားဥပဒေစိုးမိုးရေးရုတ်ရော်လာတာကိုကွင်းစင်စင်စားလေးလာကြမလို့အောင်ထင်ရှားပါတယ်တဲ့ဒါကကျွန်တော်တို့စီကို email facebook ကနေဆွေးနွေးထားချက်တွေပါဆိုတော့ဇောက်တမောင်နဲ့ဇောက်ချင်းမြင့်တို့ကျွန်တော်တို့အချိန်3မိနစ်လေးမြင့်တော့ရပါသေးတယ်အဲ့တော့ဇောက်တမောင်ရင်ဆုံးဖြစ်ပါခင်ဗျာဒီထက်ပို့ပြီးတော့တိုးတက်အောင်ဘာပဲလုပ်တင်ပါလဲအတိတ်ကလုပ်တင်တဲ့ကိစ္စကြီးနှစ်ခုသုံးခုလောက်ပြောပါခင်ဗျာ
ကျွန်တော်ကပြောတာလေအချက်ကိုအခြေခံပြီးတော့ပြောပါမယ်နံပါတ်1ကတော့ကျွန်တော်တို့ဥဒေပြီးတော့လွတ်တော်ရင်ဖြစ်ပါတယ်လွတ်တော်ရင်ကပြီးခဲ့တဲ့5နှစ်ကျော်ကကျွန်တော်တို့ဥရောပကတော့လည်းလက်ကျပြင်လာနေသေးလားအဖြစ်ဒီလိုလုပ်နေတယ်။ဒါမျိုးလေအဲ့ဒီကမျိုးတွေမဖြစ်ပါဘူး။မဖြစ်သွားရင်အကြောင်းတရားကြီးတွေအခုကျွန်တော်တို့ဖြစ်နေတဲ့အချိန်မှာဒီလိုမျိုးကိုပါမယ်လို့ကျွန်တော်သုံးသပ်ပါတယ်။ဒါကြောင့်ဥရောပပြည်သူတွေကတိတိပိပိနဲ့ဥရောပကိုပြုလို့ရတယ်။ဒါလို့ကတော့ဒီကောင်သူ့အစိုးရကိုဒီနေ့ခန့်တော်လို့ပြည်တဲ့ကိစ္စ။ဒီလိုနေရာမှာလည်းဒီလိုအထူးတည်းကိုပြုစားဖို့လိုနေတယ်။ဒီလိုနေနဲ့ဥရောပရှိဖို့လိုတဲ့ပြည်သူတွေအဲ့ဒီဥရောပဒီလိုရယ်ပြုဖို့လိုတယ်။ဒီနေ့ဒီနေ့ရယ်လိုက်နာဖို့ဆိုပါတယ်။တရားစီရင်မှလည်းတရားစီရင်မှလည်းအောက်တိကင်းဖို့လို့လေသူမှဒီလိုအောက်တိတရားလေးပါးထဲမှာအားလုံးကင်းအောင်ဒီလိုမျိုးကြိုးစားပေးရမယ်အနေအားရှိတယ်။ဒါမှလည်းရေတက်ခွက်ကြတော့သူကသူမှတရားရင်သူရောက်တဲ့ပစ္စည်းအားလုံးဒီနေ့ဂိုင်းပတ်လို့ရှားမှုကိုများလာတယ်။သူမသိနိုင်ဘူး။ဒါကြောင့်သူ့ရဲ့ဒီလိုရေတက်ခွက်ရဲ့ပြုပြရမှာလေအများကြီးရှိပါတယ်။နောက်တစ်ခုကကျွန်တော်ပြောတဲ့အချင်းတောင်ကောင်းရင်လည်းကျွန်တော်တို့ကြောင်းလဲမှာသွားပြီးထွက်လာရင်ဒီကလွတ်လွတ်လပ်လပ်နဲ့စိတ်ကောင်းရုပ်ကိုပြောင်းလဲလာမှာဖြစ်တယ်။ဒါလို့ဒီလိုလုပ်ဖို့လိုပါတယ
်။ဟုတ်ကဲ
့။ဒီမှာလည်းငယ်နေတာကောင်းဖို့ဒီကျွန်တော်တို့ကော်မရှင်ကကျွန်တော်ခုနပြောပြလို့အခုလူရှင်ကြီးသားအစည်းအဝေးနဲ့ဒီကစမှာကျွန်တော်တို့စိတ်ဆက်ကြီးမှာအဖြစ်ရှိတယ်ပြီးတော့လုပ်ဖို့လိုပါတယ်။
ဟုတ်ကဲ့ခင်ဗျာ
။ဒီကျွန်တော်တို့ဒီဘက်ကောင်ကျန်တဲ့ ကျွန်တော်တို့ကြိုးစားပြီးတော့ရင်းနေပါတယ်မြန်မာနိုင်ငံရဲ့ဥပဒေအားလုံးကိုဒီလိုမျိုးအားလုံးမလို့ပြည်စင်ရာအသိဉာဏ်ရလေးတွေကလူစုပေါင်းတရားရုပ်သက်နဲ့တစ်ခုရှိတယ်ဒါတွေကပြင်ဆင်ပြီးတော့ဒီအဥပဒေစိုးမိုးရေးအားကောင်းမှုလုပ်ပြီးနေပါတယ
်ဟုတ်ကဲ့ပ
ါဒီနေ့ပါလာတဲ့ဝေလာဥပဒေ139ခုရှိတယ်ဒါတွေနဲ့မြန်မာနိုင်ငံဖြစ်ဖို့ဥပဒေရှိတဲ့လူတွေနဲ့ရှိတဲ့34ခုတည်းလို့ကျွန်တော်လူပေးနေပါတယ
်ဟုတ်ကဲ့
ဒီလိုလားဒီအုပ်ဝင်စုံမွေအချိန်ကျင်းပင်းမှာအားကောင်းမှုကာလရှိမှာတိရခိုင်မြေတို့တကူကျွန်တော်ပြည်သူအားလုံးဝိုင်းဝန်းလို့ဖြစ်နေလို့ဖြစ်ပါလေ
ဟုတ်ကဲ့ပါရုပ်ချင်းမြေရုပ်တမအောင်ပြောထားတဲ့အချက်တွေပြင်ရေးကြီးတဲ့အချက်တစ်ချက်တစ်ချက်ရှိသေးရင်ထပ်ပြောပါဆရာ10မိနစ်လောက်အချိန်ရပါတယ
်ဟုတ်ကဲ့ပါခင်ဗျာ2008ခုနှစ်ကဥရီကိုပြန်ပြင်းတဲ့အခါမျိုးမှာတော့ပြားပြင်းရေကို၃ဦးတိုင်းတို့မျိုးဂျူရီစတင်တဲ့ပြန်မှုကတော့ပြင်ဖို့အလွန်အရေးကြီးလိုအပ်ပါလေလက်ရှိပြတပါတဲ့ဒီအစီအရာတော့လုံးဝသုံးမရပါဘူးအစ်ချက်ပါစိတ်ချက်ကတော့ဘာလဲဆိုရင်ဝန်ထမ်းတွေကိုတရားသူကြီးတွေဝန်ထမ်းတွေကိုထိမ့်သိမ့်နေတယ်မှာအပေါ်ကနေပြီးစနစ်တကျစီစစ်တဲ့စနစ်ကိုတိတိကျကျလုပ်ပါဒပတ်မန်တွေကိုကြာလုပ်ရမယ်ဒပတ်မန်တွေအင်ကွာရီလုပ်ရမှရှိပါဘူးဘာလုပ်လို့ဘာမှအရေးကြီးပါဘူးဘာမှလည်းမဖြစ်ပါဘူးအဲ့ဒါမျိုးအဲ့ဒီကောင်လည်းဌာနဆိုင်ရာကိုလည်းတိတိကျလုပ်ဖို့လိုပါတယ်နောက်ရဲတပ်ဖွဲ့ကြီးကိုလည်းပဲတိတိကျကောင်းမွန်တဲ့ရဲတပ်ဖွဲ့ကြီးဖြစ်အောင်လုပ်ဖို့လိုပဲစစ်နေကြုံကြီးကလည်းသူ့အောက်ကဥပဒေဝန်ထမ်းတွေကိုအရင်စိတ်ဓာတ်တွေကိုပြည့်ချက်ပြက်တော့ဘာပေါ့ပြင်းပြင်းပြီးတော့ဥရေဝန်ထမ်းကြီးကလည်းရဲတပ်ဖွဲ့ကြီးကိုပြန်ဆင်းကြောင်းလာတရားစီရင်ကိုပြန်ဖောက်ဖို့ဖြစ်နေတဲ့ဥရေဝန်ထမ်းဖြစ်လာအောင်လည်းလုပ်ဖို့လုပ်တယ်အဲ့ဒါမှတရားစီရင်ကောင်းမှာပါပြည်သူတွေဝိုင်းကူညီုံနဲ့မရပါဘူးအဲ့ရန်နရားကြီးကိုပြန်ပြီးတော့ပြင်ဆင်ရမှာပဲလို့ကျွန်တော်ပြန်ပြောပါတော့ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပြန်နိုင်စနေပြတဲ့တရားလူတော်ရှင်နေကြီးဦးကြည်မြင့်ကျွန်တော်တို့ကော်မရှင်ဖွဲ့ဝင်ဦးတင်မောင်ဦးလူလုံးအထူးပဲကျေးဇူးတင်ပါတယ်တရားပေါ်ဝင်ဆွေးနွေးကြတဲ့တော်တော်ရှင်တွေအားလုံးပဲကျေးဇူးတင်ပါတယ်သူတင်တော့ဒီလိုင်းကနေနားဆင်ကြတဲ့ပြည်သူတို့ရှင်အားလုံးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြသေးတာပေါ့ခင်ဗျာ